မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ဟာဒီနှစ်ထဲထပ်မံကျဆင်းသွားခဲ့တယ်လို့အမေရိကန်အခြေစိုက်လူအခွင့်အရေးလှုပ်ရှားမှုဖွဲ့ Freedom House ရဲ့အစည်းအဝေးခန်းစာတက်ကဖော်ပြလိုက်ပါတယ်။အင်တာနက်လွတ်လပ်ခွင့်မရှိတဲ့နိုင်ငံများစီးရင်မှာထည့်သွင်းခံခဲ့ရတဲ့မြန်မာနိုင်ငံမှာတရင်းမီဒီယာတွေနဲ့ online အသုံးပြုသူတွေအပေါ်ထိန်းချုပ်မှုတွေရှိနေတယ်လို့လည်းမြန်မာမီဒီယာသမားတွေ၊ကွန်ပျူတာပညာရှင်တွေကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုအောင်လင်းဦးကတင်ပြထားပါရှင်။
မြန်မာနိုင်ငံမှာအပြောင်းလဲတွေလုပ်လာခဲ့တဲ့လွန်ခဲ့တဲ့၄နှစ်ကစလို့အင်တာနက်သုံးစွဲသူတွေပုံများလာပေမဲ့လွတ်လပ်ခွင့်တော့မရှိသေးဘူးလို့ Freedom House အဖွဲ့ရဲ့2015အင်တာနက်လွတ်လပ်ခွင့်အစီရင်ခံစာကဖော်ပြခဲ့တာပါ။အင်တာနက်သုံးစွဲနိုင်တဲ့အခက်အခဲတွေရှိနေတာ၊ online ဆန္ဒနာတွေမှာအကန့်အသတ်တွေရှိနေတာအဆိုးဆုံးဖြစ်နေအင်တာနက်သုံးစွဲသူတွေရဲ့အခွင့်အရေးကိုချိုးဖောက်တာတွေပုံများလာတယ်ဆိုပြီးပြီးခဲ့တဲ့နှစ်မှာဒဇယ်တစ်ပိုင်းလွတ်လပ်ခွင့်ရှိနေတဲ့အဆင့်ကနေဒီနှစ်မှာတော့လွတ်လပ်ခွင့်မရှိတဲ့အဆင့်ကိုပြောင်းလဲသတ်မှတ်ခဲ့တာပါ။မြန်မာနိုင်ငံကွန်ပျူတာလုပ်ငန်းရှင်များအသင်းမန္တလေးမြို့ရဲ့နာယကကိုရဲမြတ်သူကတော့အရင်တုန်းကလိုအင်တာနက်သုံးစွဲသူတွေကိုစောင့်ကြည့်ရအရေးယူရမျိုးတွေတိတိတသာမရှိတော့ပေမဲ့လည်းအင်တာနက်သုံးစွဲသူတွေပုံများလာတာနဲ့အမျှပုံစံမျိုးမျိုးနဲ့အရေးယူခံရတဲ့သူတွေလည်းပုံများလာတယ်လို့ပြောပါတယ်။ဒီန
ေ့ထဲမှာကျွန်တော်တို့ကစောင့်ကြည့်ကျွန်တော်တို့နောက်ကနေစောင့်ကြည့်တာရှိတယ်။ကျွန်တော်တို့နောက်ကထိတ်ကြိုက်တာရှိတယ်။ကျွန်တော်တို့ရဲ့ email ကိုပတ်တာရှိတယ်။ကျွန်တော်တို့နဲ့ပတ်သက်တဲ့အင်တာနက်လွတ်လပ်ခွင့်မှာဝင်ပြီးတော့ကျွန်တော်တို့ရဲ့ privacy ကိုချိရတယ်ရေနာရှိတယ်။အဲဒီအရာအားလုံးများကျွန်တော်တို့တရီရဲရေဒီယိုဆိုတဲ့ချက်ပေါ်ပြောက်သွားပြီ။အဲကျွန်တော်တို့အနေနဲ့ကအင်တာနက်လက်ကွက်ကြီးကပိုချက်လာတာပေါ့။အင်တာနက်လက်ဆက်ကပိုကောင်းလာတယ်။ဒါပေမဲ့ဘာလဲဆိုတော့အင်တာနက်ပေါ်မှာတုံးတဲ့သူကအရန်များတဲ့ဒေတာမျိုးလို့ဥကင်းနေရအရန်များတဲ့ဒေတာမျိုးလို့ဥကင်းနေကုန်လုံးကဒီပြေဆုပ်ကိစ္စတွေမှာဖိုင်နယ်ကိစ္စတွေပေါင်းစင်နေညောင်းသွားတာ။ကျွန်တော်တို့ကပိုလဲကောင်းမလားဆိုလို့ပိုလဲသုံးမလားဘူး။အင်တာနက်ရဲ့ဒေတာနဲ့တိုင်းရင်ပိုပြီးတော့ဆုံးသွားတာမဟုတ်ဘူးလို့ကျွန်တော်ပြောတာ။အကျိုးရဲဆိုတော့အခုချိန်မှာအော်နက်တယ်လီဖုန်းတုံးနေတဲ့လူ30,000,000လောက်ရှိသွားတယ်။အရင်က5,000,000လောက်ပဲရှိရပြီးခဲ့တဲ့နှစ်တုန်းကအဲ့ဒီအချိန်မှာ30,000,000လောက်ကအင်တာနက်သုံးနေတယ်။30,000,000ကျွန်တော်တို့ကဟိုကစနဖုန်းတွေသုံးနေတယ်။အဲ့ဒီနေသားမှာအမှုကင်းတစ်ခုရှိတဲ့ဟာနေပြီးတော့ခုခုနစတက်လာလို့ရှိရင်အမှုကင်းခုနှစ်ခုရှိရတယ်လို့ရှိရင်အဲ့ဒါလည်းဟိုတိုင်းပဲရှိုးရက်ကကြည့်တယ်လို့ရှိရင်ဟိုဆော့ချပေးရမဟုတ်ဘူး။ပရီးဒန်းဖြစ်သွားတာလည်းမဟုတ်ဘူး။တို့ရဲ့ process တွေကတော့မီဒီယာနဲ့ပတ်သက်တာလည်းဟိုတိုင်းပဲ။အင်တာနက်နဲ့ပတ်သက်တဲ့ဟာတွေကတော့လည်းဟိုတိုင်းပဲ။
လက်ကင်ဖုန်းတွေပေါ်တည်သုံးဆွဲဝင်ရလာတဲ့အမျှအင်တာနက်ကိုအသုံးများလာပြီးမဲ့ဆက်သွယ်နိုင်မှုအရေးသွေးကတော့ကမ္ဘာမှာအနေဆုံးအဆင့်မှာရှိနေတုံးပဲလို့လဲ Freedom House ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။အင်တာနက်ဆမျက်နှာတွေကိုစင်စာဖြတ်တောက်တာပြပနာမျိုးတွေမရှိတော့ပေမဲ့ထိလွယ်ရှလွယ်နိုင်ငံရေးကိစ္စမျိုးတွေကိုတော့ဖော်ပြသင့်တဲ့လောက်ဖော်ပြတာမျိုးမရှိဘူးလို့လဲပြောပါတယ်။စစ်တပ်လိုဖွဲ့စည်းမျိုးတွေကဂုံတိတ်ကထိခိုက်မှာဆိုတော့ကြောင့်အင်တာနက်သုံးဆွဲတဲ့သူတွေပေါ်ဖိအားပေးတာမျိုးတွေလို့ online ပေါ်ကအကြောင်းအရာတွေကိုကန့်သတ်မှုတွေရှိတာကိုလဲအစီရင်ခံစာကထောက်ပြထားတာပါ။မြန်မာသတင်းသမားများကွန်ရက်ဖွဲ့ရဲ့အလုံမှုဆောင်ဖွဲ့ဝင်ဦးမြင့်ကျော်ကတော့မကြာသေးရင်တော့ပဲ Facebook Internet ဆက်မျက်နှာမှာဖော်ပြခဲ့ရတဲ့နဲ့ဆက်နွယ်ပြီးဖန်ဆင်းမှုတွေရှိကြတာလို့ Internet သုံးသူတွေပေါ်ပုံစံတစ်မျိုးနဲ့ဖိနှိပ်မှုတွေရှိနေတာဟာစိုးရိမ်စရာကောင်းတယ်လို့ပြောပါတယ်။
ကျွန်တော်မြင်ပါပါဘူး။ဟို website တွေဟန်ရောဖိတ်တယ်ပြင်တယ်အဲ့ဒါတွေကတော့အခုဘာမှမရှိတော့ဘူး။အရှိကအရင်တော့2017နောက်ပိုင်းဆိုကြလာပြီးတဲ့နောက်ပိုင်းမှာအဲ့ဒါဒီတော့တော့ဒီဆက်ဆိုတဲ့မီဒီယာမျိုးပြောင်းမှဒီမှာသုံးယောက်ဆုံးအဲ့လိုဟာကနေဟိုမိသားရဲ့ဟာတွေကသုံးယောက်တို့အဲ့လိုမျိုးငန်းသူတို့ငန်းတော်တို့တက်ဆိုအဲ့လိုမျိုးတွေကိုမိသားရဲ့ဟာတွေမှာသူတို့အပြည့်ချင်းစီရဲ့အမိသားချင်းနဲ့အားရှိကြတယ်ရင်းကြတယ်အဲ့ဒါတွေကအခုဒီလာပိုင်းမှာလည်းဆက်ဆက်ကြည့်လာတယ်ဒီနှစ်တည်းမှာလည်းအဲ့လိုဟာမျိုးတွေကဖြစ်လာတယ်ပေါ့သူတို့ပုံကိုရဝိမာနာပဲဖြစ်စီအဖွဲ့စည်းပေါ့နော်ဆက်မလို့ပါဘာလို့အဲ့ဒါမျိုးတွေကိုသူတို့ကသိချင်မှာမဟုတ်ဘူးဆိုတဲ့ဟာမျိုးတွေကြားလာတယ်ဟိုဒီဒီလာပိုင်းမှာဆိုရင်ပုံအောင်ဆက်ဆက်ကြည့်လာသုံးလောက်ဟိုတယောက်တစ်ယောက်ကြက်တိုက်ဟိုဆန်းကြည့်ကြတဲ့ဟာတွေဖြစ်လာ
ကမ္ဘာပေါ်ကနိုင်ငံပေါင်း65နိုင်ငံကအင်တာနက်လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ Freedom House အဖွဲ့ကဗိုလ်ထုနေ့ကအစီရင်ခံစာထုတ်ပြန်ရမှာ6နှစ်မြောက်ဖြစ်တဲ့ဒီနှစ်မှာတော့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း32နိုင်ငံမှာကျဆင်းမှုတွေတွေ့ရတယ်ဆိုပြီးဖော်ပြခဲ့တာပါ။9နှစ်စတဲ့ကမ္ဘာတဝှမ်းမှာအင်တာနက်လွတ်လပ်ခွင့်တွေကျဆင်းလာနေတဲ့အထက်ဒီနှစ်မှာအဆိုးဆုံးကတော့တရုတ်နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပြီးအမေရိကန်ပြည်ထောင်စုကတော့လွတ်လပ်ခွင့်ရှိတဲ့နိုင်ငံတစ်ခုဖြစ်နေအစီရင်ခံစာကသတ်မှတ်ထားခဲ့ပါတယ်ခင်ဗျာ။